မြန်မာလူကြီးရဲ့သုံးဖို့တပုံအယူတအားဖြစ်တော့ 18.9 တန်းဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့ဆိုပြီးတော့ကုလသမဂ္ဂအစိုးရကစားတစောင်းမှာဖော်ပြပါတယ်။2024ခုနှစ်အတွက်မြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီလိုအပ်ချက်နဲ့တုံ့ပြန်မှုအစီအစဉ်ဆိုတဲ့ဒီအစိုးရကစားကိုကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီလက်တွဲဘက်အဖွဲ့တွေကအခုဒီဇင်ဘာလ18ရက်နေ့မှာထုတ်ပြန်လိုက်တာဖြစ်ပြီးတော့အဲ့ဒီအထဲမှာဒီစစ်တပ်ကအာဏာသိမ်းပြီး3နှစ်ကြာ2014ခုနှစ်မြန်မာနိုင်ငံလူသားစာနာမှုအခြေအနေဟာမျှော်လင့်ချက်မဲ့ပြီးတော့စိတ်ပြက်လက်ပြက်ဖြစ်စရာအခြေအနေရောက်နေပြီလို့ထောက်ပြထားပါတယ်။လူသားချင်းစာနာမှုလိုအပ်ချက်ရည်အတွက်ဟာစစ်တပ်အာဏာသိမ်းခဲ့အခြေအနေကထက်19ဆနီးပါးဖြစ်လာပြီးတော့မနေ့တုန်းကထက်ဆိုရင်လည်းတသန်းကျော်ပူလာတယ်လို့ဆိုပါတယ်။ဒီချက်တဲကြီးမှာကလေးတွေငယ်တွေကအဓိကခံစားကြပြီးတော့ကလေးငယ်6တန်းလောက်ဟာဥယျာဉ်အတီတကြမရှိမှု၊ကျမရေးဆောက်ရှောက်မှုနဲ့ပညာရေးမရရှိမှု၊စာနယ်ခါမလုံလောက်မှု၊အာဟာရချို့တက်မှုတွေကြောင့်အကူအညီတွေအထူးပဲလိုအပ်နေတယ်လို့အစိုးရကဖော်ပြထားပါတယ်။စီးပွားရေးအခြေအနေတွေကြောင့်လည်းမိသားစုတွေမှာငွေရေးကြီးအကျပ်တဲတွေပိုပြီးကြီးမားလာတယ်လို့ဆိုပါတယ်။ကျမရေးစနစ်မှာလည်းအကျပ်တဲကျုံနေရပြီးတော့တန်းနဲ့ချီတဲ့ပြည်သူတွေမှာနေစရာမရှိတာ၊တောက်ရည်တတ်မရတာတွေဖြစ်နေတယ်လို့ထောက်ပြထားပါတယ်။ဒီလိုချင်းကြီးစိုးကြီးတဲ့မှာအမျိုးသမီးတွေမိန်းကလေးတွေမတန်ဆန်းတွေနဲ့နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေဟာအဆိုးဆုံးတက်ရောက်ခံစားနေကြရတယ်လို့ဆိုပါတယ်ဒီလိုအကူအညီတွေအထူးလိုအပ်ချက်တွေကြောင့်2024ခုနှစ်အတွက်မှာလူပေါင်း 5.3 တန်းအတွက်ဦးစားပေးပြီးတော့အရေးပေါ်အကူအညီဒေါ်လာ994တန်းအထူးပဲလိုအပ်ချက်ရှိနေတယ်လို့ကုလသမဂ္ဂအစိုးရကမှဖော်ပြထားပါတယ်